မြန်မာနိုင်ငံတွင်လူနည်းစုတိုင်းသားလက်နက်ကိုင်တွေနဲ့မြန်မာဆိုရတပ်တွေကြားစီးရီးတင်းမာမှုတွေတိုးလာနေတာကြောင့်အေးအေးရခိုင်လက်နက်ကိုင်အဖွဲ့လူမျိုးတိုင်းသားအဖွဲ့တွေကိုလူသစ်တွေပိုးပြီးဝင်ရောက်လာနေကြပါတယ်။မြောက်ပိုင်းစီးရီးမဟာမိတ်အဖွဲ့အခြေစိုက်တဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့အခြေစိုက်ရာဒေသမှာအေးအေးတပ်ဖွဲ့လူအဖွဲ့တွေရဲ့လေးချီရေးစခန်းတွေတည်ရှိနေတာပါ။အဲ့ဒီဒေသကိုသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော် Steve Sanford ရဲ့သတင်းလွှာကိုကိုသားညုံကပြောပြမှာပါရှင်။
ဆိုရရဲ့လူမျိုးစုမဟာမိတ်တပ်တွေကြားတိုက်ခိုက်မှုတွေတိုးမြင့်လာတာကြောင့်တိုင်းသာဒေသတွေမှာစစ်သားတပ်တွေပိုတိုးလာဖို့ခြေနေဖြစ်လာပါတယ်။ကိုပိုင်နေပြည်နယ်ထိန်းချုပ်ထားနိုင်တဲ့ KIA ကချင်လက်နက်ကိုင်အဖွဲ့ဟာလွန်ခဲ့တဲ့စနေနေ့လောက်ကစပြီးတော့ဖွဲ့စည်းခဲ့တဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အတွက်အခြေချစခန်းအဲ့ဒီမှာစိုက်ခွင့်ပေးထားပါတယ်။အဲ့ဒီမှာတော့မဆူဆူလိုမျိုးလူသစ်တွေအတွက်စီးလီကျင့်တင် जा ပေးရနေရလဲဖြစ်ပါတယ
်။ရခိုင်တပ်တော်တွေကိုနျူကလ িয়ার တင်းနဲ့ဝင်ဖို့ဆွံ့ပြတာတော့ဗမာတွေကကျမတို့ရခိုင်ပြည်သူပြည်သူတွေကိုအထက်ကနေဖီစနေလို့တယ်။အမေဖိနေရှုပ်ချင်မှုတွေအများကြီးမတရားနှိမ့်ဆက်တယ်ပေါ့နော်။ဒါမျိုးတွေကိုလို့လို့ကျမကမခင်ရစိတ်နဲ့ဒီအေးတတိယကိုမျိုးဖို့ဆွံ့ပြတာဖြစ်တယ
်။အေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ဒုတိယစီဦးစီးဒေါက်တာညူထွန်းအောင်ဟာအဲ့ဒီတန်တန်းတွေမှာစစ်တပ်တန်းကိုကြီးကြပ်ပေးနေရတယ်သူဟာ။အခုဒီရခိုင်ပြည်နယ်ထဲမှာရိုဂျာမွတ်စလင်တွေကြီးပဲအကြမ်းဖက်ခံနေရတာမဟုတ်ဘူး။ရခိုင်တွေလည်းအလားတူဒုက္ခရောက်နေတယ်ဆိုတာကိုသိစေချင်တယ်လို့သူကပြောပါတယ်။
နော်ကျွန်တော်ဘင်္ဂလီလူမျိုးတွေအနေနဲ့ရဲတုံးကဆိုရင်ကဘာကြီးကသူတို့အပေါ်မှာစာနာမှုတွေပြသခဲ့ကြတယ်အခုရခိုင်ဒေသမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတော့ကဘာကြီးအနေနဲ့လည်းဘလို့စာနာနားလည်မှုတွေကိုပြသဖို့အတွက်ကျွန်တော်တို့အနေနဲ့တောင်းဆိုပါတယ
်ဒေါက်တာညွထွန်းအောင်ပြောသလိုပဲနိုင်ငံတကာမှာရခိုင်ပြည်နယ်ပြည်ထောင်ဆိုရင်ရ ेंजर ကိစ္စကိုပဲအပြောများအသိများကြပါတယ်မြန်မာဆွေရကတော့ရ ेंजर ဆိုတဲ့အသုံးနှုတ်ကိုလက်မခံသလိုဒီပြည်ထောင်အပေါ်မှာနိုင်ငံတကာကနေပြီးတော့ပုံကြီးချက်လွန်းတယ်လို့မြင်ပါတယ်ရခိုင်ပြည်နယ်မှာအခုနောက်ပိုင်းအေးရခိုင်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ရခိုင်ရဲသားအတော်များများထိခိုက်သေးဆုံးတာတွေဖမ်းဆီးနှိမ်ပယ်နှိမ့်ဆက်ခံရတာမျိုးတွေလည်းရှိနေတယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းတရုတ်အိန္ဒိယတို့ရဲ့ရင်းနှီးမြှုပ်နှံမှုနဲ့အဓိကစီးပွားရေးစုံကြီးတွေတိစောက်ရေးလုပ်ခဲ့တာကြောင့်ကဲရန်တခြားမှာရှိတဲ့ထောင်ကနန်းရှိတဲ့ရဲသားတွေဥယျင်ရွှေ့ပြောင်းခဲ့ကြရပါတယ်။အဲ့ဒီဒေသတွင်းတိစောက်တဲ့ဓာတ်ငွေပိုက်လိုင်းနဲ့ပင်လယ်ဆေးခန်းဆောက်လုပ်ရေးတွေကနေပြီးတော့အိန္ဒိချင်းတွေအတွက်ဂျီနန်နဲ့သဘောတန်းငွေတွေပံ့ပိုးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီစီမံချက်တွေဟာဒေသခံတွေအတွက်တော့ဘယ်လောက်ထိအကျိုးများရှိမလဲဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့အေးရခိုင်လက်နက်ကိုင်တွေကပြောပါတယ်။ဒီလိုခံစားမှုမျိုးကိုအေးတပ်ဖွဲ့ဝင်တူဖြစ်တဲ့ကိုကျော်တန်းကလည်းခုလိုပြောပါတယ
်။ရိုးတောင်ထက်ကနေလှမ်းလို့ခြေတော်ဗမာပြည်ကိုမြန်ရတယ်။ဗမာပြည်မှာအမင်းတွေထိန်ထိန်လမ်းပြီးတော့မှအဲ့လိုမျိုးရှိမလားဆိုပြီးကျွန်တော်တို့ရခိုင်ပြည်ကိုလှမ်းကြလိုက်တော့ရခိုင်ပြည်မှာမောင်မဲပြည်တို့မှနေတာကိုတွေ့ရတယ်။အဲ့ဒီတော့ကျွန်တော်စိတ်ရှိမှဒါခံစားရတယ်။
အေးလက်နက်ကိုင်ဖွဲ့ရဲ့ခေါင်းဆောင်လေးဦးကတော့ရဲစခန်းတွေကိုစီးနှင်းတိုက်ခိုက်မှုနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးပုံမှန်တွေနဲ့တရားရုံးတင်ထားပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့အေးအပါဝင်မြောက်ပိုင်းတိုင်းဒေသမဟာမိတ်အဖွဲ့နဲ့မြန်မာဆွေရညီညာရေးကိုယ်စားလှယ်တွေကြားမှာအပြစ်ရိုက်ရေးဆွေးနွေးညှိနှိုင်းမှုတွေကရှိနေတာပါ။ဒါပေမဲ့လည်းအခုချိန်ထိတော့ရလဒ်ကောင်းတွေထွက်တာမရှိသေးပဲတိုက်ပွဲတွေကလည်းရခိုင်ပြည်နယ်မှာရောရှမ်းပြည်မြောက်ပိုင်းမှာပါရှိနေစေဖြစ်ပါတယ်ခင်ဗျာ။